ဟာမတ်အဖွဲ့ပေါ်အောင်မွေးရတဲ့အထိဆက်လက်ဆစ်ဆင်သွားမယ်အကြောင်းအစ္စရေးဝန်ကြီးချုပ်ဗင်ဂျမင်နေတန်ယာဟုကထပ်မံအလေးထားပြောလိုက်ပါတယ်။ဆစ်ဖြစ်နေတာရပ်ပေါင်း100ပြည့်တော့မဲ့ဂါဇာဒေသမှာဆစ်ဆင်ရေးတွေအချိန်မြင့်နေချိန်မှာပဲအစ္စရေးဝန်ကြီးချုပ်ကမနေ့ကထပ်ပြောလိုက်တာပါ။ပြီးခဲ့တဲ့နေ့အော်တိုဘာလ9ရက်နေ့မှာအစ္စရေးနိုင်ငံတောင်ပိုင်းကိုဟာမတ်အဖွဲ့ကဝင်ရောက်တိုက်ခိုက်ရာကဆစ်ဖြစ်ခဲ့ရာမှာအစ္စရေးမှာလူပေါင်း1,000ကျော်သေဆုံးပြီးဂါဇာမှာတော့လူရည်ရဲ့တရာခိုင်နှုန်းကျော် 2,400 နီးပါးသေဆုံးပါတယ်။စနေနေ့မှာပဲဟာမတ်တွေလက်မှာဖမ်းဆီးခံထားရတာရပ်ပေါင်း100လောက်ရှိနေပြီဖြစ်တဲ့ဒဇာခံတွေလွတ်မြောက်ရေးအစ္စရေးစုရအောင်တောင်းဆိုတဲ့အနေနဲ့တယ်လီဖီမြို့တော်မှာ24နာရီကြာဆန္ဒပြပွဲအတွင်းလူပေါင်း1,000ချီပါဝင်ခဲ့ကြတာပါ။ဒီချိန်ထဲမှာပဲဂါဇာဒေသမှာအစ္စရေးရဲ့စစ်စင်ရေးတွေရပ်ဖို့ဝါရှင်တန်မြို့တော်ပါဝင်ကမ္ဘာမျိုးကြီးတွေမှာလည်းပါလက်စတိုင်းသား1,000နဲ့ချီဆန္ဒပြကြပါတယ်။ဝါရှင်တန်ဒီစီမှာရှိတဲ့အိမ်ဖြူတော်အနီးမှာလည်းလူပေါင်း1,000ချီဆန္ဒပြခဲ့ကြသလိုလန်ဒန်ပါရီရောမမီလန်ဒက်ဗလင်စတဲ့မြို့ကြီးတွေမှာလည်းစနေနေ့တုန်းကဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ခင်ဗျာ။